တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံရဲ့ပညာရေးစင်မြတ်နာမှာဟာခွက်ကြီးတစ်ခွက်ရှိပါတယ်အဲ့ဒီဟာခွက်ကစာဖတ်တတ်ပေမဲ့စာမဖတ်ခြင်းနဲ့စာဖတ်ခြင်းပေမဲ့ဖတ်စရာမရှိခြင်းပဲဖြစ်ပါတယ်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတိုင်းဟာပညာကိုမပြတ်ရှာဖွေနေတာတွေ့ရမှာဖြစ်ပြီးစာဖတ်သူဥယျဖတ်စရာစာအုပ်စာတမ်းတွေကလည်းဘာသာစုံအများအများတွေ့ရမှာပါစာဖတ်များတဲ့နိုင်ငံဟာအကြောင်းအကျောင်းကြောင့်လောလောဆယ်မကြည်ပွားသေးပေမဲ့အခွင့်အရေးရတာနဲ့ထိုးတက်သွားတော့တာပဲဖြစ်ပါတယ်အကောင်ဆုံးသာရကကတော့ဗီယက်နမ်ပါပဲဗီယက်နမ်ဟာအရှေ့တောင်အာရှမှာစာအဖတ်ဆုံးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်အခုစီပေါ်ရေးအရာပွင့်သွားတာနဲ့တိုင်းပြည်ဟာလည်းတဟုန်တိုးထုတ်တက်သွားတော့တာပါမြန်မာနိုင်ငံအနေနဲ့လက်ရှိအခြေအနေမျိုးဖြစ်နေတာဟာအကြောင်းနှစ်ကြောင်းကြောင့်ဖြစ်ပါတယ်တစ်ကြောင်းကပညာသင်တဲ့နည်းစနစ်ကြောင့်ဖြစ်ပြီးတော့နောက်တစ်ကြောင်းကတော့စာဖတ်ခြင်းရင်တောင်ဖတ်စရာမရှိတဲ့အခြေအနေဖြစ်နေတာပါလက်ရှိပညာရေးစနစ်မှာစာမျိုးဘွဲအောင်မှုစာမေးပွဲမှာမေးဖို့ရှိတဲ့စာကိုအလွတ်ကျက်ရေးဟာအဓိကဖြစ်ပြီးကျောင်းကဆရာ၊ကျူရှင်ဆရာ၊ဂိုက်ဆရာအားလုံးကလည်းအဲ့ဒီဘူတာကိုပဲဥတည်နေကြလေတော့ကျောင်းသူကျောင်းသားတွေဟာပို့ပြီးတော့ကြဲကြဲပြန့်ပြန့်လေ့လာမှုဗဟုသုတရှာဖွေမှုမရှိတော့ပါဘူးစာဖတ်ဝါသနာရှိပေမဲ့ဖတ်စရာမရှိတာကဒုတိယပြဿနာဖြစ်ပါတယ်မြန်မာပြည်မှာအခုထုတ်ဝေနေတဲ့စာအုပ်တွေဟာဥယျာဉ်900ပဲရေဘူယာအဖြစ်ရိုက်လေရှိပြီးတချို့က1000ရိုက်ပါတယ်စာအုပ်1000ရိုက်တဲ့ထားအောင်လူဦးရေတန်း90ကျော်ရှိတဲ့တိုင်းပြည်မှာလူဦးရေ9000မှာမှစာအုပ်တအုပ်ဝေဖတ်တယ်ဆိုတော့လူကြားတို့တော့သိတော့မကောင်းလှပါဘူး။ဒါအပြင်အဲ့ဒီလိုပညာဗဟုသုတရှာဖွေတာကိုပြီးခဲ့တဲ့အစိုးရအဆက်ဆက်ကလည်းအားပေးပုံမရပါဘူး။1990ခုနှစ်ကကမ္ဘာစစ်ရေးတိုက်ပွဲမှာအဓိကပါဝင်ခဲ့တဲ့ဆိုဗီယက်ယူနီယံဖျက်ဆီးပြိုကွက်သွားတာမြန်မာသတင်းစာတွေမှာလုံးဝမပါပါဘူး။ဒုနည်းတူပဲ2011ခုနှစ်မှာတကယ်ထူးချွန်ပြီး genius တို့ကြော်ကြားတဲ့Apple computer ပစ္စည်းတွေတီထွင်ခဲ့တဲ့ Steve Jobs ကွယ်လွန်သွားတော့အသက်56နှစ်သာရှိသေးလို့တကမ္ဘာလုံးကဆိုရှယ်မှုကြီးတရအဖြစ်မြင်ကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံကသတင်းစာတွေထဲမှာတော့အဲ့ဒီအကြောင်းထည့်သွင်းဖော်ပြခဲ့တာမတွေ့မိပါဘူး။ဝန်ကြီးချုပ်ဟောင်းဦးနုကဖို့သုံညလို့တင်မွန်းတက်ခဲ့တဲ့ဒီလောကကနေပြီးတော့ထွက်မြောက်နိုင်အောင်လုပ်ငန်း900လုပ်ဖို့လိုအပ်မယ်ထင်ပါတယ်။စာဖတ်ခြင်းစိတ်ဆွေးမြည်သွားအောင်စာသင်ကျောင်းတွေကနေစတင်မှုလိုပါတယ်။အဲ့ဒီလုပ်ငန်း9ခုကတော့1စာသင်နည်းစနစ်ပြောင်းလဲဖို့နှစ်ကျောင်းစာကြည့်တိုက်တွေပြန်လည်ထူထောင်ဖို့သုံးဖတ်စရာစာအုပ်စာတမ်းတွေထုတ်ဝေဖို့လေးစွဲစုံကျမ်းလိုရည်ညွှန်းစာအုပ်မျိုးတွေပြုစုထုတ်ဝေနိုင်ရေးအတွက်အရင်ခေတ်ကစာပေဘိတ်မှန်လိုအဖွဲ့အစည်းမျိုးတွေပြန်လည်ပြီးတော့ထူထောင်ဖို့နဲ့ငါအဲ့ဒီကိစ္စတွေကိုဆောင်ရွက်နိုင်ဖို့ငွေကြေးရမငွေရှာဖွေဖို့ဖြစ်ပါတယ်တနည်းပြောရရင်မြန်မာနိုင်ငံမှာစာဖတ်ရေးလှုပ်ရှားမှုကြီးတရဆောင်ရွက်ကြဖို့ပါပထမအချက်အနေနဲ့ဆရာတွေဟာစာသင်တဲ့နေရာမှာကျောင်းသုံးစာအုပ်တွေမကဘဲပြင်ပစာတွေအတွေ့အကြုံတွေပါညွှန်ပြပေးဖို့လိုပါတယ်ကျွန်တော်မြန်မာစာပေကိုစိတ်ဝင်စားလာတာ6တန်းလုံးကခွင့်ယူထားတဲ့ဆရာအစားလာပြီးတော့သင်တဲ့ဆရာကြောင့်ဖြစ်ပါတယ်သူကအဲ့ဒီတုန်းကထွက်ခါစားဖြစ်တဲ့ခစ်ဆန်းပုံမြင်ဆိုတဲ့စာအုပ်ထဲကသိပ္ပံမောင်ဝရေးတဲ့အင်းဝကရုနဲ့ဆရာမင်းသူဝင်ရဲ့ဗာကြီးအောင်ညာတဲ့ဆိုတဲ့ပုံမြင်ဝိထုတူလေးနှစ်ပုဒ်ရဲ့ယသမြောက်ပုံကိုကျောင်းသူကျောင်းသားတွေစိတ်ဝင်စားအောင်ရှင်းပြပြီးတော့အဲ့ဒီစာအုပ်ကိုဖတ်ကြည့်ဖို့တိုက်တွန်းခဲ့ပါတယ်အဲ့ဒါနဲ့ကျွန်တော်လည်းတောက်ကြနေကြောင်းမစင်ခင်မှာပဲကျောင်းစာကြည့်တဲ့ကနေပြီးတော့ငှားပြီးတော့စနေနေ့တနေ့လုံးအစအဆုံးတအုံလုံးဖတ်ပြလိုက်တာတခြားဘာကိုမှမလုပ်ဖြစ်တော့ပါဘူးနောက်ဆုံးတော့ခေဆန်းဆရာကြီးများရေးတာအကုန်လုံးရှာဖွေဖတ်ရှုတဲ့အဆင့်ကိုရောက်ရှိသွားခဲ့ပါတယ်နောက်တော့ခေဆန်းစာပေကိုဖော်ထုတ်ခဲ့တဲ့ဆရာကြီးဦးဖေမောင်တင်းဆရာစောကြီးဆရာမင်းသူဝင်းတို့နဲ့ခင်မင်းသွားပြီးတော့ဆရာကြီးတွေနဲ့တွေ့တိုင်းပညာလဲရပါတယ်အဲ့ဒီ6တန်းလုံးကဆရာကိုအခုထိကျေးဇူးတင်လို့မဆုံးပါဘူးဆရာတွေအနေနဲ့သူတစ်ပါးကိုညွှန်နိုင်အောင်သူတို့ကိုယ်တိုင်စာဖတ်များဖို့ဘဟုသုတကျွယ်ဝဖို့လိုအပ်တော့ဒီစနစ်ကိုကျင့်သုံးနိုင်ရင်တပည့်သားမကဘဲဆရာတွေပါပို့ပြီးတော့တော်သွားပြည့်စုံသွားမှာဖြစ်ပါတယ်ဒုတိယစိန်ခေါ်ချက်ကတော့အဲ့ဒီလိုဖတ်ခြင်းဖတ်သင့်တဲ့စာကိုဘယ်မှာဖတ်လို့ရမလဲဆိုတာစဉ်းစားဖို့စီစဉ်ဖို့ဖြစ်ပါတယ်အသင့်တော်ဆုံးနေရာကတော့ကျောင်းစာကြည့်လိုက်ပါပဲဒီကနေ့ကျောင်းတွေမှာစာကြည့်တဲ့ကလည်းမရှိရှင်းရင်လည်းတော့ခတ်ထားပြီးတော့ဘာသူမှလည်းမသုံးစာအုပ်ဝယ်စရာပတ်စံကလည်းမရှိတော့စာအုပ်တွေလည်းမဝယ်နိုင်စိတ်ဝင်စားစရာစာအုပ်ကလည်းအထွက်နဲတော့ဂျာအီသူ့အမိရိုက်တဲ့ဇက်လန်းပဲဖြစ်နေပါတော့လေအချိုးရလက်ကတော့စာသင်နည်းစနစ်ကလည်းစာဖတ်ခြင်းကိုအာမပေးဖတ်ခြင်းရင်တောင်ဖတ်စရာကမရှိဖတ်စရာရှိရင်တောင်ဘယ်မှရှိမှမသိတော့အနှုတ်လက္ခဏာတွေပဲထပ်ဆင့်ပြီးတော့ပြလိုက်တယ်လို့ဖြစ်နေပါတော့လေအဲဒါကြောင့်ကျောင်းစာကြည့်တဲ့တွေကိုစနစ်တကျပြန်လည်ထူထောင်ဖို့တိုက်တွန်းလိုပါတယ်ကျောင်းစာကြည့်တဲ့ဟာအသက်ဝင်လှုပ်ရှားနေတဲ့အဆောက်အုံအဖွဲ့အစည်းဖြစ်ဖို့လိုအပ်ပါတယ်မူလတန်းကလေးတွေအတွက်တိကျစာအုပ်တွေရှိဖို့လည်းလိုပါတယ်။စာဖတ်နိုင်ဖို့တိကျအခန်းတစ်ခုမှာစပွဲတွေကလထိုင်တွေရှိနေဖို့လည်းလိုပါတယ်။စာကြည့်တဲ့ဟာအပြင်ကိုငှားခွင့်မရှိဘဲစာကြည့်တိုက်ထဲမှာပဲဖတ်ရမယ်။ရည်ညွှန်းကြမ်းတွေ ဆွဲဆောင်ကျောင်းတွေလူစာအုပ်တွေရှားပါးစာအုပ်တွေနဲ့ပြင်ပကိုရပ်ပိုင်းငှားခွင့်ရှိတဲ့စာအုပ်တွေဆိုပြီးတော့တီချာသတ်မှတ်ပေးဖို့လည်းလိုအပ်ပါတယ်။စာကြည့်တိုင်းနဲ့ပတ်သက်ပြီးစီကောင်းအောင်လုပ်နိုင်တဲ့နည်းတစ်ခုကတော့တစ်နှစ်ကို2ချိန်3ချိန်လောက်နာမည်ကြီးစာရေးဆရာတွေလူပုဂ္ဂိုလ်တွေကိုပင့်ဖိတ်ပြီးတော့စာပေဟောပြောခွင့်တွေကျင်းပပေးဖို့ဖြစ်ပါတယ်။သူတို့ရေးတဲ့စာအုပ်တွေအကြောင်းသူတို့အကြိုက်ဆုံးပြည်တွင်းပြည်ပစာအုပ်တွေအကြောင်းသမိုင်းကိုပြောင်းလဲသွားစေတဲ့စာအုပ်တွေနဲ့လူပုဂ္ဂိုလ်တွေအကြောင်းရေးအသားအကုန်ဆုံးအချက်အလက်အပြည့်စုံဆုံးစာအုပ်တွေအကြောင်းအမျိုးမျိုးစိတ်ဝင်စားအောင်စာဖတ်ချင်းလာအောင်ဟောပြောခွင့်တွေနဲ့စီရင်ဆောင်ရွက်နိုင်ပါတယ်။အဲ့ဒီစာကြည့်တိုက်တွေအောင်မြင်မြင်ရှိအောင်ကျောင်းတိုင်းမှာစာကြည့်တိုက်ကော်မတီတွေဖွဲ့စည်းဖို့လည်းလိုအပ်ပါတယ်။အဲ့ဒီမှာဆရာဆရာမကြီးကဥက္ကဋ္ဌလုပ်ပြီးတော့ကျောင်းသားကဒီဥက္ကဋ္ဌအတွင်မှုစသဖြင့်ဆောင်ရွက်ကြဖို့ဖြစ်ပါတယ်။သင်ကြားမှုစနစ်ထိရောက်ပြီးကျောင်းစာကြည့်တိုက်ကလည်းကောင်းကောင်းမွန်မွန်ရှိလာရင်အဲ့ဒီကျောင်းကထွက်လာတဲ့ကျောင်းသားတွေဟာပညာဘုဒ္ဓကြဲကြဲပြန့်ပြန့်ရှိလာပြီးလူတော်တွေဝန်ဆန်လာမှာဖြစ်ပါတယ်။ကျန်တဲ့လုပ်ငန်းတွေကိုတော့ရှိလာမယ့်အပတ်မှာဆက်လက်တင်ပြပါမယ်။ဒေါက်တာရှင်အပေါင်းကိုစိတ်နှပြကျမ်းမှာချမ်းသာတော်မူကြပါစေ။